ီကတော့ CE ရဲ့မှာအချက်အလက်တွေဒီကမင်းရောဒီ CE ဒီမှာအကောင့်ထဲပို့ပြီးသွားတယ်ပေါ့။ဒါဆိုပြည်အရင်လို့ဒုတိယအစီအဝေးမှာအချက်38ချက်တော့ဘာလို့ရတဲ့ရရှိခဲ့တယ်ဆိုပြီးတော့ထုတ်ပြန်ပါရဲ့။အဲ့တော့အဲ့ဒီအချက်တွေကိုလည်းဒီတစ်ခေါက် CE မှာအစစ်တော်ကျင်းပြီးတော့မှအဲ့ဒီစာရင်းအကြည့်ပြုဆောင်နေရရှိပါတယ်။
အဲ့လိုဘောဒင်းချက်တွေပါရရှိတဲ့တိုက်ပွဲဖြစ်နေတဲ့ဆွဲသတင်းတွေကလည်းမကြခဏပေါ်လာတော့လူကမေးခွန်းထုတ်ကြတယ်ဒီညီညာရင်းကြီးလာကန်ဆိုတာတကယ်ပဲစစ်တူနေရလားလို့ဆိုတော့ကိုမိုးရောကဒီကိစ္စကိုအစာဆုံးလိုက်နေတဲ့သတင်းတော့ကြောင့်လည်းဘာပြန်ပြောနေလဲခဏအေးစားကို
အဲဒီစစ်တီယာစုတင်တော့ဒုတိယအစည်းအဝေးမှာဒီ38ခုဆက်ဖို့သဘောတူညီချက်ရရှိတယ်ဆိုတော့ကဒီအခုရေးချင်နေတာကပေါ့စစ်တီယာစုတင်လုံးမှာပါနေတဲ့အခွင့်အရေးကြီးတယ်ရရှိနေတဲ့အချက်ဖြစ်တယ်ဒါနဲ့လည်းတိုင်ဖွဲ့တီယာဆိုလို့ရှိရင်စစ်ဖွဲ့ပဲပါဝင်တာဖြစ်တယ်ဒါကျန်တဲ့ဒီဘက်ကအဲ့ဒီမှာပါဝင်လာတာမရှိသေးဘူးဆိုတော့ဒီဟာဒီလုံးတိုင်းတိုင်းနဲ့ဆောင်တာဒီအောင်ဒီတစ်ခုနဲ့သွားဆုံတာဆိုတာမျိုးသုံးသပ်နေရှိပါရဲ့ဗျာ
ဟုတ်ကဲ့ဆိုတော့ကျန်တဲ့အဖွဲ့တွေပါဝင်လာနိုင်ရေးလို့အခုဆွေးနွေးရတာဘယ်လိုဆောင်ရွက်နိုင်ကြလဲပါဝင်လာနိုင်မဲ့အလားတူဘယ်လောက်ရှိနေထင်ပါလဲ
အဲလောလောဆယ်မှာဆိုရင်တော့ဒီဆွေးနွေးပွဲမှာဒီ NC လို့ခေါ်တဲ့နိုင်ငံကိုပြဖက်တဲ့ကိမှုရစေးတဲ့ဘောဒီစာချုပ်ကိုလက်မှတ်ရေးထိုးပေးတဲ့အဖွဲ့တွေအနေနဲ့ဆိုလို့ရှိရင်အားလုံးကကျွန်တော်14ပွဲလောက်ရှိနေတာပေါ့တင်းမြန်မာနေဆက်ဒေတာကဒီဝါတို့ကချင်ကိုဥဆောင်ထားတဲ့အဖွဲ9ဖွဲ့ရှိတယ်အဲ့ဒီဖွဲ့ခွန်အဖွဲ့နဲ့ဆိုလို့ရှိရင်ကတော့အခုထိဘယ်လိုပြောမလဲဒီ NC မှာပါဝင်ရင်းနဲ့ပတ်သက်ပြီးတော့မှတိတိကျကျဆွေးနွေးနေတဲ့အနေအားမတွေ့ရသေးပါဘူးကြည့်။ဒါအဲ့ဒီဖွဲ့ခွန်အဖွဲ့က SPNCC ဆိုတော့သူတို့ကဖွဲ့စည်းထားတယ်။ဖွဲ့စည်းထားတော့သူတို့ကဒီဖွဲ့စည်းပြီးအားလုံးခွန်ဖွဲ့လုံးနဲ့တကယ်နဲ့ဆွေးနွေးဖို့ဆိုတဲ့ဟာကိုတောင်းဆိုလာတယ်။အစိုးရဘက်ကလည်းဒီ Union Commission ဘက်ကလည်းအဲ့ဒီဟာပေါ်မှာဆွေးနွေးဖို့အတွက်လက်ခံထားတဲ့အနေအထားမျိုးမရှိသေးဘူးခင်ဗျ။ဒါပေမဲ့ခွန်ဖွဲ့လုံးနဲ့ဂျင်းနဲ့တွေ့နေဆိုတာမျိုးမရှိသေးဘူး။အဲ့ဒီဟာလည်းဒီလိုမျိုးတစ်ခုအနေအထားနဲ့တွေ့နေရပါလေဗျာဒီကားထဲမှာပဲကျွန်တော်ဒီ UNFC လို့ခေါ်တဲ့ထိုင်းမြန်မာနယ်စပ်မှာရှိတဲ့အဖွဲ့လေးခုနဲ့အစိုးရနဲ့ဆွေးနွေးကြတယ် UNFC ကတက်တင်ကြတဲ့အချက်၉ချက်ကိုအဓိကဆွေးနွေးနေတယ်ဒီကားထဲအများဆုံး၄-၅လလောက်ကြာနေတာဖြစ်တယ်အခုချိန်ကြီးလည်းဒီဟာတွေကသဘောတူညီချက်တော့မရသေးဘူးသူတို့အဓိကကတော့ဒီနေ့ပိုင်းစတဲ့ဘက်ရေးကိုဒီတက်တည်လိုက်နာမယ်ဒီကားတွေကိုအဲ့ချို့ချက်ကြီးကျန်နေသေးတယ်အဲ့ချက်ကြီးမရဘူးဆိုရင်တော့ဒီ NC မှာပါဝင်လာဖို့ဆိုရလဲအခန့်အတန့်တစ်ခုရှိနေတဲ့ဒီအမျိုးမှာတွေ့ရပါတယ်ဗျာ
ဟုတ်ကဲ့အဲ့တော့အခုလောလောဆယ်ဒီလကန်မှာမပါနိုင်သေးတာက SPMC လို့ခေါ်တဲ့တရုတ်နယ်စပ်ကအဖွဲ့ကြီးရဲ့ဒီဝါကိုကချင်လို့ခေါင်းဆောင်တဲ့အဖွဲ့ကြီးနောက်တစ်ခါထိုင်းနယ်စပ်က UNFC ဆိုတဲ့အဖွဲ့ကြီးဆိုတော့အုပ်စုနှစ်စုပေါ့ဗျာဒီနေရာချင်းကျန်နေသေးတဲ့ဆွဲတော့ပေါ့
ဟုတ်ပါရဲ့ခင်ဗျာဒီချို့သုံးသက်ချက်ဒီမှာဆိုတော့ဒီအင်အားစုတွေကမြန်မာပြည်မှာရှိတဲ့ဒီတနေ့ကအင်အားစုတွေရဲ့ဒီ၃ပုံ၂ပုံ၃ပုံနဲ့၄ပုံ၃ပုံအဓိကအဲ့ဒီနေ့ကအင်အားအများစုတွေကအဲ့ဒီအဖွဲ့ကြီးမှာရှိနေတယ်ပေါ့
တရုတ်နယ်စပ်ကရှိရဲ့ဝါရုကချင်လို့ဖွဲ့စည်းထားတဲ့အဖွဲ့သူတို့ကတပေါင်းတည်းသာတွေ့ကျင်တဲ့အစိုးရကိုယ်စားလှယ်ဆိုတဲ့အဖွဲ့ကြီးဟာအဲ့ဒီအဖွဲ့ရဲ့နောက်ကွယ်မှာတရုတ်ရဲ့ဩဇာဆောင်မှုဘယ်လောက်ရှိနေပါသလဲ။ဘာကြောင့်လဲဆိုတော့သူတို့စီရကိုယ်စားကိုဒုတိယညီလာခံကတပေါင်းတည်းခဏလာတက်သွားတယ်လို့တတင်းကြားလိုက်ရပါတယ်။ဆိုတော့တရုတ်ရဲ့ဩဇာဆောင်မှုကြောင့်များနောက်ညင်းနေသလားတရုတ်ကတွန်းပြင်းရွေးနှံသလားဆိုတော့ကိုမျိုးကဖုံးသက်ပေးပါဦး။
ဟုတ်ကဲ့အဓိကကတော့ကျူပကတဲ့တဲ့တုန်းကဆောင်ရွက်လာရင်ဆိုရင်တော့ဒီလိုမျိုးနဲ့တာဝန်လာတဲ့အနေထားတစ်စိတ်တစ်ပိုင်းတော့ရှိတယ်လို့မြင်ကြရှိပါတယ်ပိုသက်နိုင်ပါတယ်ခင်ဗျ
တရုတ်ဆိုရဲအဘော်သတင်းက Global Times တို့ဘာလို့ကျွန်တော်တို့အများအားဖတ်နေတွေ့နေရပါတော့သူကမြန်မာနိုင်ငံကြီးကြီးကိုသိလူလာရဲဆိုတဲ့တစ်ချိန်တည်းမှာပြောနေတာပဲဆိုတော့အပြောတစ်မျိုးအလုပ်တစ်မျိုးများဖြစ်နေသလားတရုတ်ရဲ့မူဝါဒ
ဟုတ်ကဲ့ဒီကျူးနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုကမြန်မာပြည်မှာအများကြီးရှိနေတယ်ပေါ့ဒီနေ့ကတော့တမူပိုင်လိုင်းစီကျူးနိုင်ငံရဲ့ဒီစွမ်းအင်တရင်းကြီးရဲ့ဒီကျိုးစောတစ်ခုလည်းပြောလို့ရနိုင်တဲ့အတုံးကတည်းကရှိနေတယ်။ရှိနေတော့ဒီပိုင်လိုင်းလို့သူကြီးကအားလုံးကကျူးမြန်မာနယ်စပ်ရေကြေးကြီးကြီးကြီးပေါ်မှာအများကြီးတည်နေနေတာပေါ့။အဲ့ဒီကျိုးဘက်ကတော့ရေကြေးကြီးပေါ်မှာအများကြီးလူလာနေတယ်ဆိုတော့အနေထားမျိုးတွေတော့ကျွန်တော်တို့သိထားပါလေဗျာ
။ဆိုရင်ဘာကြောင့်သူတို့ဟာဒီငင်းငယ်လုံအောင်ဆင်းလုံရောဖြစ်အောင်တွန်းမပေါ်နိုင်ကြလဲဆိုမေးစရာရှိနေတာပေါ့။
တချို့အချက်တွေမှာတော့ဒီကျွန်တော်တို့ဒီကြိုင်းနာလက်နက်ကိုင်ဖွဲ့ပြီးတက်ကြလဲသူတို့ရက်တိချင်းနဲ့သူတို့တောင်းဆိုချက်တွေကဒီရန်လို့မြားသေးရဲ့အခြေအနေမျိုးတွေအခြေအနေတွေဟိုကတော့အဲ့လိုလိုပြောလို့ရတယ်ဖြစ်ပါလိမ့်ခင်ဗျာ
ဟုတ်ကဲ့ဟိုမျိုးကိုမျိုးပြောတာအဲတရုတ်နယ်စပ်မှာရှိနေတဲ့အဖွဲ့ဝါရုကချင်းတို့စားတဲ့အဖွဲ့တွေအပြင် MNDA တို့ TNLA တို့ AA တို့ဆိုတဲ့အဖွဲ့သုံးဖွဲ့ကြတော့ ူတို့နဲ့ဆက်ဆံရေးညီငယ်မှာ
ဟုတ်တယ်ဒီကျုပ်ဒီမှာနေသားမှာရှိရဲ့ SPNCG အဖွဲ့မှာဆိုလို့ရှိရင်ဒီ1 mile လာပါမယ် KIO ပါမယ်နောက် SSPD လို့ခေါ်တဲ့ Channel ရောက်ပါမယ်ပေါ့နောက်အဲ့ဒီထဲမှာပဲကျွန်တော်ပလောင်လို့ကိုကန်လို့ AA လို့အဖွဲ့ကြီးပါမယ်ပေါ့ဆိုတော့အဲ့မှာဘဝလို့ mile လို့ဒီချက်ချင်းကိုရှင်းရောက်ပေါ့ SSPD ကိုဆိုလို့ရှိရင်ဒီ balance စာချုပ်မျိုးတွေကိုလက်မှတ်ရေးထိုးထားရရှိရပေါ့ပလောင်လို့ကိုကန်လို့ AA လို့အဖွဲ့ကြီးနဲ့ကျတော့ဒီလက်မှတ်ရေးထိုးထားတဲ့စာချုပ်မျိုးတွေမရှိသေးတဲ့အနေအထားမျိုးတွေမှာဒီလိုဆွေးနွေးမှုပုံစံကိုအတူတူကဆွေးနွေးနိုင်မှုရှိတဲ့အနေအထားမျိုးရှိနေမှာဖြစ်ပါလေဗျာဒီတချင်လို့ရှမ်းလို့ပြတာတောင်းဆိုကြရတော့ပလောင်လို့ကိုကန်လို့ပါလို့မပါဝင်ကြတဲ့နောက်မှာဒီပါဝင်လက်မှတ်ရေးထိုးသေးဘူးဆိုတဲ့အနေအထားမျိုးတွေ့ရပါလေဗျာဟုတ်ဒီပလောင်လို့ကိုကန်လို့ AA လို့ကြာတော့ကျွန်တော်ဒီ NCA လက်မှတ်ရေးထိုးရေးမှာအရင်ဥပဒေရှင်ဆိုရလေထမောင်းကသူ့ကိုလက်မှတ်ရေးထိုးဖို့မဖိတ်ခေါ်ဘဲနဲ့ကြံရှိနေတဲ့အဖွဲ့ရှိတယ်လို့ပြောအောင်ပါခင်ဗျာ
။ခုနကအဲ့တော့လက်မှတ်ထိုးပြီးသား၈ဖွဲ့နဲ့ကတော့ NCA ပေါ်ပါအရင်ပေါ်မှုခက်ခဲသိမ့်မရှိတော့ဘူးဆိုတဲ့ဘောပေါ့။
လက်မှတ်ထိုးပြီးသား၈ဖွဲ့ကလည်းဒီ NCA ပေါ်မှာတချို့ချက်ဒီမှာဘယ်လိုပြောမလဲလက်တွေ့အကောင့်တွေထွားတဲ့အချိန်မှာလည်းအခက်အခဲတွေတွေ့ဒီထမ်းလို့ဒီမှာပြန်လည်သုံးသပ်ဖို့ဆိုတာပြောရရင်ရှိရင်နော်ကျွန်တော်ဒီ UNFC ရဲ့အနေအထားမှာဆိုလို့ရှိရင်ဒီ NCA ထဲမှာပေါင်တဲ့ချက်တွေကသူတို့ကသူ့ဟာရောလက်မခံနိုင်သေးတဲ့အတွက်ကြောင့်မို့အတော့အချက်ရှိချက်တင်ပြရတယ်တင်ပြတော့မှအဲ့ချက်တွေကြားရတယ်ဆိုလို့ရှိရင်သူတို့လည်းလက်မထိုးမယ်ဆိုတော့မှသူတင်ပြထားရရှိတယ်အဲ့ဒါတွေကလည်းစဉ်းစားလို့မပြတ်သေးဘူးခင်ဗျာနောက်ဒီ SPNCC ဘက်ကဆိုရင်တော့ဒီ World ဘာမျိုးရဲ့ထုတ်ပြန်ချက်တွေထဲမှာဆိုလို့ရှိရင်ဒီ NCA ကဒီတစ်ဖက်လေးနဲ့တန်ရင်းသားလက်နက်ကိုင်အဖွဲ့တွေကိုဒီသူမှုတူလာတဲ့သဘောမျိုးသူထုတ်ပြန်နေတာလည်းရှိရခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုမေးချင်တာကတော့ဒီလိုအစွမ်းနဲ့သဘောတူညီမှုရထားတဲ့အဖွဲ့ရဲ့သဘောမတူညီသေးတဲ့အဖွဲ့ရဲ့စသဖြင့်ပေါ်နောက်ပါအုပ်စုတွေရှိနေတော့အဲ့ဒီတိုင်းသားလက်နက်ကိုင်အင်အားစုရဲ့အထက်မှာတော့အချင်းချင်းသဘောထားကွဲလွဲမှုပြင်းပြင်းထန်ထန်ရှိနေတယ်လို့သုံးသပ်နိုင်ပါသလား
ဒီနေ့တည်းကကိုယ်လွဲတယ်လို့ပြောဖို့တော့ခက်နေချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီ NCA လက်မှတ်ရေးထိုးပြီးရဲ့နောက်ပိုင်းမှာလည်းဒီ NCA ကိုလက်မှတ်ရေးထိုးတဲ့အဖွဲ့ဝင်တော်တော်များများ UNFC အဖွဲ့ဝင်ဟောင်းနေတယ်လို့သူတို့ပြန်လည်ပြောဆိုရှိလိုက်ရှိပြန်လည်ညီနိုင်တာရှိတယ်ဆိုတဲ့အခြေအနေမှာတော့ပြည်ပခံကကိုယ်လွဲတယ်လို့တော့ပြောနေအောင်နဲ့ကြည့်ပါတယ်။ဒါပေမဲ့သူကြားမှာလည်းတချို့ဟာလေးမှာတော့မတူညီတဲ့ချက်တွေတော့ရှိတယ်လို့တော့မင်းရပါတယ်ဗျာ။
ဆိုတော့ကမှုဆိုအဲ့ဒီတိုင်းသားလက်နက်ကိုင်အင်အားစုရဲ့ဘက်ပေါ့အစိုးရနဲ့တပ်မတော်ကြားထဲမှာပေါ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သဘောထားကွယ်လွန်မှုရှိတယ်လို့လူတွေကပြောနေကြပါတယ်ကမှုဆိုရဲ့စုံစမ်းချက်ကိုလည်းကျွန်တော်ကြားချင်ပါတယ
်ဟုတ်ကဲ့အဲ့ဒီခါကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရမတက်ခင်ဥပဒေရှင်အစိုးရလက်ထက်မှာလေဗျာဒီကိစ္စတွေပါဝေဖန်တာတွေရှိပါတယ်ဥပမာဒီပေါ့2013အချိန်မှာထိုးစစ်ရဲ့အချိန်မှာတော့ဆိုရင်ဥပဒေရှင်ကနေတော့မှဒီထိုးစစ်တွေကိုဆက်ဆိုင်ဖို့ဆိုတာမျိုးတွေကိုကြည့်နာခဲ့တယ်။ဒါပေမဲ့လို့သူကြည့်တယ်ရဆိုင်တော့တာမရှိဘူး။မရှိတဲ့အခါမှာအစိုးရနဲ့တက်မွန်တွေကဒီဘယ်လိုပြောမလဲ။အပြိုင်မျိုးလားဆိုတဲ့အမျိုးတွေဝေဖန်ခဲ့တဲ့အမျိုးတွေလည်းရှိပါလေပြ။ရှိရဆိုတော့အခုမျိုးသားဒီမိုကရေစီအစိုးရတက်လာပြီးတဲ့အချိန်မှာဆိုရင်ကတော့တက်မွန်ဘက်ကတော့အမြဲတမ်းပဲဒီအစိုးရနဲ့ကစားရရှိတဲ့ဟာမျိုးဒီအစိုးရရဲ့ဥဆောင်မှုအောက်မှာဟုတ်ကဲ့ဆိုပြီးပြောပြမယ်လို့သူတို့များများရဲ့တောင်းကြည့်တဲ့ဝေဖန်မှုတွေမှာတော့တဘောရင်းရှိစီဟာမျိုးတွေကိုဒီဘောနဲ့ဟာမျိုးတွေတော့ကျွန်တော်ဒီချိန်ကိုခြားပြနေရတယ်ဖြစ်ပါတယ်ခင်ဗျာ
တချို့ကပြောကြတာရှိရဲ့အစင်လာအချင်းဟိုဘလို့နေဝင်လက်ထက်ကြတာသုံးသပ်လာကြတာတတ်မတော်ဟာတည်ရင်းစစ်ကိုသူတို့ကလိုလိုလားလားမရဆက်ခြင်းဘူး political will မရှိဘူးဘာကြောင့်လဲဆိုတော့တတ်မတော်ရဲ့အခန့်ကဏ္ဍဟာဖိတ်အရေးကြီးရဲ့ဆိုတာပြတ်တတ်ခြင်းလို့ဒီကိုထားပြီးတော့အချင်းကိုဆွဲနေတယ်ဆိုပြီးသုံးသပ်ချက်တွေဟိုတို့မရရှိခဲ့ပါတယ်ကိုမှုဇော်ရဲ့သဘောထားကိုလည်းကျွန်တော်ကြားခြင်းပါတယ်အဲ့ဒီမှာကိုမှုဇော်အဲ့ဒီယူဆဖို့ဘယ်လိုမြင်ပါလဲခင်ဗျာ
ပြောဖို့တော့မင်းရောကျက်တယ်လို့ထင်ပါတယ်ကျက်တော့ဘက်ကလည်းဒီမင်းကြီးကိုမျက်လူလာပါတယ်ဆိုရပြီးတော့တော့ပြောလာတယ်ရှိတယ်တချို့ဘာကြီးမှဆိုရင်ဒီပြည်တော်စုမပြူကိုရေးအတွက်သူတို့တက်မတော်နေမှာအဓိကစိတ်ရင်းဆောင်ရွက်လာတယ်ဆိုရမျိုးတွေပြောနေတာမျိုးတွေလည်းရှိပါတယ်ဆိုတော့ကျွန်တော်နိုင်ငံတကာမှာဖြစ်ပျက်နေတဲ့အနေအထားတွေနဲ့နှိုင်းယှဉ်ချိန်ထိုးပြီးတော့မှပြောမယ်ဆိုရင်ပြောလို့ရပါတယ်ဒါတကယ်တမ်းသူတို့အနေနဲ့ဒီလိုမလားဆောင်ရက်လာမဆောင်ရက်လာဆိုတာပြောလို့ကြားနိုင်တဲ့အနေအထားမျိုးရှိပါတယ်။တခြားတစ်ဖက်မှာကျတော့ကျွန်တော်ဒီတက်တော်စစ်ကောင်းဆောင်တွေတက်တော်ကိုချင်းချုံချုံပါအာဏာချုပ်ကင်လာတဲ့အနေအထားပြည့်ရမှာသူတို့ရဲ့မိသားစုကြီးပွားရေးလုပ်ငန်းတွေကြီးပွားလာတဲ့အနေအထားမျိုးတွေကတော့တက်တော်ကဒီကြီးရင်းစစ်နဲ့ပတ်သက်ပြီးတော့မှနေရဆဲအောင်ဆောင်ရက်နေတယ်ဆိုပြီးတော့မှဝေဖန်တုံ့တက်တူတူပြောကြတော့ထောက်ပြစရာအကွက်တစ်ခုလိုပဲကျွန်တော်ပြောရမှာဖြစ်ပါတယ်ခင်ဗျာ
။ကိုမျိုးကျွန်တော်နောက်ဆုံးမေးချင်တာကတော့ သူတတိယကျင်း၂၁ရာစုပင်လုံကိုကျင်းပလာမယ်မကြခင်မှာဆိုတော့အဲ့ဒီအထီးလှမ်းမျှော်ကြည့်မယ်ဆိုရင်ဒီရင်းရဲအလားလားဟာဆက်ပြီးတော့ကောင်းသွားနိုင်မယ့်အခြေအနေရှိလားဒေါ်လေးစီကိုတိုးသွားလိမ့်မယ်လို့ကိုမှုဆိုပြောလင်းပါလားနောက်ဆုံးနေနဲ့
လက်ရှိအနေအထားရပြောရမယ်ဆိုတော့ဒီဇင်ဘာထဲမှာကျင်းပနိုင်တဲ့အနေအထားကိုမတွေ့မြင်ရသေးတော့ခေတ်ကကျွန်တော်ရခိုင်နဲ့ရှမ်းတက်မှာဆိုလို့ရှိရင်အမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ဆိုတာသဘောတူညီညီရသေးဘူးနောက်တစ်ချက်ကလည်းနိုင်ငံရေးမူကောင်တွေကိုပြန်လည်ပြင်ဆင်ရေးဆွဲဖို့လို့ပြင်ဆင်ဖို့ဆိုတဲ့ဟာရလည်းအခုချိန်ကြီးပြီးဆိုတော့ဒီချိန်ချင်းမှာနောက်တစ်ချိန်ရှိဖို့စနိုင်မလားစမယ်ဆိုလို့ရှိရင်ဒီရောတော့ဝါနဲ့အမြင်လောက်သွားရင်အားတချို့ချက်တွေမကြည့်ရဘဲနဲ့မပြီးပြဆဲနဲ့အစည်းအဝေးစတင်ရမယ့်အနေအထားမျိုးတွေဖြစ်လာမလားဆိုရမျိုးတွေမြင်နေပါဒီပုံမှာပဲဒီအားလုံးကအများသဘောတူလက်ခံနေတဲ့အနေအထားတစ်ခုညှိပြီးဆောင်ရွက်နိုင်တယ်ဆိုရင်တော့နောက်ရှိနေဖို့ရှိနေဖို့ဒီမှာပို့ပြီးတော့ပေါင်းမြင်လာနိုင်တယ်လို့ညင်လို့ရပါတယ်။ဘာလို့လဲဆိုတော့အခုစီးနေနေတဲ့ဒီပြည်လုံးကြီးရခိုင်ထဲမှာ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းပါဝင်နေတယ်။သူနဲ့စီးနေမှုတွေရဲ့ပေါင်းမြင်မှုပေါ်မှာမူတည်ပြီးတော့မှလက်မှတ်မထိုးတဲ့ဒီကအဖွဲ့တွေကလည်းလိုက်ပါလာမယ့်အနေအထားမျိုးတွေလည်းရှိနေတာဆိုတော့အဲ့ဒီဟာပြည်ပြီးရေးကြည့်မယ်လို့ပြောလို့ရမယ်လို့ရှိပါတယ်။